ရခိုင်မြောက်ပိုင်းဘူးတိရောင်မြို့နယ်ကံပြင်းကျေးရွာကိုမြန်မာစစ်တပ်ကပိတ်ဆို့ပြီးကျေးရွာသားတွေကိုစစ်ဆေးမေးမြန်းနေတာသတင်းတစ်ပတ်ကျော်သွားပါပြီ။ဒါကြောင့်ကျေးရွာသားတွေရဲ့နေရေးစားရေးအတွက်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကစိုးရိမ်မကင်းရှိနေကြပါတယ်။မြန်မာစစ်တပ်ပြောခွင့်ရသူကတော့ကျေးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုတာမဟုတ်ကြောင်းညင်းပါတယ်။စီးရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းနောက်ဆုံးအခြေအနေကိုကိုနိုင်ကွန်းအင်ကစုံစမ်းမေးမြန်းထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကံပြင်းကျေးရွာကိုဇူလိုင်လ၂ရက်နေ့ကတည်းကမြန်မာစစ်တပ်ကနေပိတ်ဆို့ထားပြီးကျေးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေက VOA ကိုပြောပါတယ်။ဒါကြောင့်သူတို့ရဲ့အစားဝတ်နေရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေတယ်လို့လည်းဘူးတီတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ်
။ကျန်ရင်ဘောနောကျန်ရင်မလို့ပိတ်ပြီးတော့တနေ့နေ့မကျေးဘူးလို့ပြောရဲဆိုတော့အဲ့လိုအမျိုးသမီးတွေကလည်းအခုကတော့ဘုန်းကြီးကြောက်ခေါ်တာကြီးလို့ပြောရဲအခုလုံးဆိုလို့ရှိရင်အခုကတော့မရှိကြတော့ချီတယ်
မြန်မာစစ်တပ်ကနေပါရီရွယ်ချက်နဲ့ထိမ့်သိမ်းထားတဲ့ဆိုတာမသိရပေမဲ့ရခိုင်လက်နက်ကင်အေအဖွဲ့နဲ့ဆက်ဆက်မှုကိုစစ်ဆေးနေတယ်လို့ယူဆကြအောင်ရွာကနေထွက်ပြေးလာတဲ့ကံပြင်းရွာသားတို့ကပြောပါတယ်
။ရောင်းမှာမင်းစေးရောကြားနေရတဲ့မှာအဲဘုန်းကြီးမှာဘယ်လိုကဘယ်လိုပြောလဲဆိုလို့ရှိရင်ခင်ဗျားတို့ပေါ်လာလို့တဲ့အင်းဘုန်းကြီးခင်ဗျားတို့ဒုက္ခမရဘူးတဲ့
ရွာသားတွေရွာပြင်မှာဆောက်ခွေးမရှိအလုံးမလုံးကန်ရလို့စန္ဒရိခါပြတ်လတ်မှုတွေကြုံတွေ့နေရတယ်လို့လည်းအဆိုပါရွာသားကပြောပါတယ်။သမရပြောခွင့်ရသူဘုံမှုချုပ်စုံမင်းထွန်းကတော့ကံပြင်းကျေးရွာကိုပိတ်ဆို့ပြီးကျေးရွာသားတွေကိုစစ်ဆေးနေတယ်ဆိုတော့ဆွဆွဲချက်ပေါ်မှာညင်းဆူထားပါတယ်
။မရှိတော့ဗျာမလုပ်ပါဘူး။အဲ့ချက်မှာကျွန်တော်တို့သိရတယ်လို့ငါပခမေးကြည့်ကြတော့ကျွန်တော်တတ်ကောင်မှမရှိဘူး
။ပြီးကြတဲ့28ခုနှစ်ဒီဇင်ဘာလဇန်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့မှုကြောင့်ကံပြင်းရွာသား400ခန့်ဟာဗုဒ္ဓတောင်မြို့နယ်စီတောင်စီတီတောင်ရတိတောင်မြို့နယ်စင်ခုံးတန်ကျေးရွာဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပြီးရွာထဲမှာလူအနည်းငယ်သာကြာရှိနေတာပါ။အလားတူဗုဒ္ဓတောင်မြို့နယ်ကြာညိုပြင်ကျေးရွာဥစုတရက်ပြင်ကျေးရွာကိုလည်းမြန်မာစစ်တပ်ကနေတင်းနှိပ်မှဝင်ရောက်စစ်ဆေးနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာလည်းစံတင်းတင်းခွေကတ်တပ်ထားတဲ့အခြေအနေကြောင့်ဒေသခံတွေစားတော့ရေးမှခက်သွေ့နေပါတယ်။လက်ရှိပလဲဝါမြို့နယ်အာဏာပိုင်တွေကနေပလဲဝါမြို့နယ်တွင်ကျေးရွာဥစုတဥစုကိုစံအိတ်90တာတင်းတင်းခွေပြုတ်နေတဲ့အတွက်လုံလောက်မှုမရှိဘူးလို့တင်ထွန်းအောင်ပရဟိတလူငယ်အဖွဲ့ကကိုတင်ထွန်းအောင်ကပြောပါတယ
်။တင်ထွန်းကတော့အခုဒီအုပ်ချုပ်ရေးဌာနကကျေးရွာအလိုက်ဥစုလိုက်ကိုအုပ်တည်ယူခွင့်ပေးတယ်ဒါပေမဲ့လုံလောက်လောက်မရကြဘူး။တရွာအတွက်မဟုတ်တော့အုပ်စုအတွက်အိမ်90ထက်ပိုပြီးတော့အပေါ်တည်လို့မရဘူး။ရွာအုပ်စုတဥစုမှာရွာက9ရွာရှိတယ်။တရွာမှာအိမ်ချေ30လောက်ထားလိုက်တဲ့အိမ်ကိုကျန်ဟာတုံးမှာတောင်းတပြေကျော်ပေါ့။တင်နေနှူးလောက်ပဲရတယ်။တပည့်စားလောက်ပဲကျောင်းတနေတည်ယူခွင့်ပြုတယ်လုံလုံလောက်လောက်တည်ယူခွင့်မပေးဘူ
းပလဝမြို့နယ်တွင်မြို့နယ်ဝေးလံနဲ့ကျေးရွာ30လောက်အတွက်စံတည်ယူဖို့ခက်ခဲနေတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါတယ်ပလဝမြို့နယ်တွင်စံဖြတ်ဝေမှုနဲ့ပတ်သက်လို့ပလဝမြို့နယ်အုပ်ချုပ်ရေးမှုကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံပြည်သူချင်းမရှိခဲ့ပါဘူးဒါပေမဲ့တခြားပလက်ဝါမြို့နယ်ကူညီရေးဖွဲ့တခုကဥက္ကဋ္ဌဦးဝေတန်းကတော့အခုလိုစနစ်တကျစံတယ်ယူခွဲပေးလာတဲ့ပုံမှာအကောင့်ဘက်ကိုဥတည်လာကြောင်းပြောပါတယ်
။သူတို့ကဟိုစိတ်ပါဝင်စားစွာနဲ့ဆောင်ရွက်ပေးရတယ်လို့ပို့ပြီးတော့သူတည်လိမ့်မလို့ဖြစ်နေတယ်။အရင်မှတော့ဒီစီစီတေးမှုတွေမရှိသေးလို့ရှင်မပြေတာတွေကြုံခဲ့ရတယ်ဆိုတာကျွန်တော်အဲ့လိုပဲသုံးသပ်တယ်အခုကစိတ်မဆေးသေးခွင့်ရတဲ့စီစီဆောင်ရွက်ပေးတယ်ဆိုတော့ဒီနေ့စာတော့ပို့စီတည်လိမ့်မလို့ကျွန်တော်အဲ့လိုပဲယူကြည့်တယ်
လက်ရှိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေမှာစီရေးပฏิပက္ခဖြစ်ပွားလာနေတာကြောင့်သွားလာရေးမှာလုံခြုံမှုမရှိတော့သလိုတောတာဥယျာဉ်ခြံထဲမှာအသက်မွေးဝန်ကြားလုပ်ငန်းတွေလောက်ကင်ဖွဲ့ဆုံးရှုံးနေတာကြောင့်စာဝတ်နေထိုင်ရေးမှာလည်းအခက်တွေ့နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်စီရေးတင်မမှုဖြစ်စဉ်တွင်စစ်ချောင်းဥယျာဉ်9000ကျော်တိုးပွားလာနေတယ်လို့မိုးသွင်းကာလမှာနေထိုင်ရေးနဲ့စားသောက်ရေးအပိုင်းမှာလည်းအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့လည်းလူမှုကူညီရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။